ယူကရိန်းနိုင်ငံမြို့တော်ကီဖ်ထဲကိုသတင်းတပတ်အတွင်းတတိယအကြိမ်ဖြစ်တဲ့ရုရှားတို့ကသတင်းလာနေမှာလေကြောင်းကနေတိုက်ခိုက်ခဲ့ပါတယ်။ယူကရိန်းမြို့ကြီးတွေကိုရုရှားကလေကြောင်းကနေဘုံးတွေနဲ့အကြီးအကျယ်တိုက်ခိုက်နေတာပါ။ကီဖ်မြို့တော်ဝန်ဗီတာလီကလစ်ချ်ကိုကမီဇိုင်ဒုံးတွေချက်ရောက်ပောက်ကွဲတဲ့အတွက်လူမနေတဲ့အဆောက်အုံတွေပျက်စီးခဲ့ရတဲ့အပြင်မလန်းမကန်လူနေအဆောက်အုံတွေကပတင်းပေါက်တွေထိခိုက်ပျက်စီးခဲ့တယ်လို့ပြောပါတယ်။မြို့တစ်လျှောက်လူ10ဦးထက်မနေတရားရခဲ့တယ်လို့လည်းပြောပါတယ်။အထက်မြင့်ဆောက်အုံတွေရှိတဲ့နေရာတဝိုင်းအမှုပညာကျောင်းနဲ့အကစားခမပြိုကျပျက်စီးခဲ့ရတာပါ။တိုက်ခိုက်မှုအတွင်းကျောင်းသူကျောင်းသားတွေဘေးလွတ်ရာထွက်ပြေးကြရတယ်လို့လည်းနိုင်ငံခြားရေးဝန်ကြီးဒီမီထရိုကူလီဘာကပြောပါတယ်။ယူကရိန်းနိုင်ငံဆိုင်ရာအမေရိကန်သံအမတ် Bridget Brink ကလည်း Kiev မြို့အတွင်းကျဲလောင်းတဲ့ပောက်ကွဲသံတွေကြားရတယ်လို့ပြောပါတယ်။ပြီးခဲ့တဲ့9ရက်အတွင်းအချုပ်အခြာအာဏာပိုင်ယူကရိန်းနိုင်ငံတဲ့ရုရှားဘက်ကရာနဲ့ချီတဲ့မီဇိုင်းဒုံးတွေနဲ့ပစ်ခတ်ခဲ့တယ်လို့လည်း Brink ကလူမှုကွန်ရက်မှာရေးပါတယ်။